ဧည့်သည်အချင်းထောင်ကလွတ်မြောက်လာသူ16ဦးရှိပြီးအလုံးနီးပါးလောက်ကနိုင်ငံရေးကျင်းသားတွေဖြစ်ပါတယ်။လူအခွင့်အရေးလှုပ်ရှားသူတွေဖြစ်တဲ့ဦးထင်ကျော်၊ဗိုလ်ကြီးဟောင်းနေမျိုးစဉ်၊ဦးတင်ထွတ်ပိုင်၊ဒေါ်နော်အောင်လစတဲ့သူတွေဖြစ်ပါတယ်။လွတ်မြောက်လာကြသူတွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးထင်ကျော်ကိုကျေးဇူးတင်ကြောင်းပြောပါတယ်။လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုအစိုးရဖွဲ့ခွင့်ပေးရေးတောင်းဆိုခဲ့တာအပြင်လူအခွင့်အရေးလူသမားခွင့်ရတွေအတွက်တောင်းဆိုခဲ့တာကြောင့်ထောင်နဲ့73နှစ်ကြာခံရပြီးထောင်ထဲမှာ9နှစ်ကြာနေခဲ့ရတဲ့ဦးထင်ကျော်ကအစိုးရသိတဲ့အတူပူပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်
။ကျွန်တော်တို့အများပြည်သူတင်မြှောက်ထားတဲ့လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေပြည်သူ့ဘက်ကမမမမရဲဝင်းရက်ခဲ့ကြတဲ့မီဒီယာတွေကျွန်တော်တို့လုံးပေါ်ကိုင်းမဲ့နိုင်ငံရေးသမားတွေတော့အဓိကတော့2015မှာတာဝန်ကြီးကြီးနဲ့အာဏာရှင်ကိုလက်တန်းလေးနဲ့တို့ပြီးတော့မှမဲပြပြတသာပေးခဲ့တဲ့ပြည်သူတွေအားလုံးကျွန်တော်အထူးကျေးဇူးတင်ရှိပါတယ်။လက်ရှိဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံတော်သမ္မတကြီးတော့ဦးထင်ကျော်နဲ့တကွဆိုးရွားဖွဲ့ကိုလည်းအများကြီးကျေးဇူးတင်ပါတယ်။ကျွန်တော်တို့ MDCF အဖွဲ့အနေနဲ့ရှေ့ဆက်ပြီးတော့မှဆင်းရဲမွဲတေမှုမြင်မာနေတဲ့ပြည်သူတွေကိုစိတ်ချမ်းသာကိုချမ်းသာနဲ့ကိုယ်အခွင့်အရေးကိုယ်ကျမကိုဖန်တီးပွင့်ရအောင်တရားဥပဒေစိုးမိုးရေးဥပဒေပြူရေးအုပ်ချုပ်ရေးအာဏာသုံးရပ်ကိုကျွန်တော်တို့ကငြိမ်းချမ်းတဲ့နည်းနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။နိုင်ငံရေးကျင်းသားတွေကိုလှုပ်ပစ်လိုက်တဲ့အစိုးရတစ်ကိုကျူးစိုးတယ်လို့လက်ပရောင်းတောင်ကျင်းကြီးစီမံကိန်းကိုဆန္ဒပြရမှာတခြားလုံးပါခဲ့တဲ့ဒေါက်တာအုံးလာကပြောပါတယ
်အခုကတော့သမရရဲ့လွန်ငင်းသက်တာနဲ့ပေါ့၄၁အရဒါအန်ဒီတို့လွန်ငင်းသက်တာပဲပြီးတာလွန်ချင်တာမဟုတ်ပါဘူးအန်ဒီတို့အစိုးရတေကူပထမဆုံးလို့တဲ့လောက်ရကိုကျူးစိုးတယ်နောက်လည်းပြည်သူတွေလူချင်းနဲ့ကောင်းတဲ့ဥပဒေတွေပြည့်ပြင်ပြီးတော့တန်းပြည်ကိုဥဆောင်သွားစေချင်တယ
်ဒေါက်တာအုံးလာဟာစုစုပေါင်းထောင်တန်း၅နှစ်လောက်ချမှတ်ခံထားရတာဖြစ်ပြီးတစ်နှစ်လောက်အင်းစိန်ထောင်မှာနေခဲ့ရပါတယ်လူအခွင့်ရေးတွေအတွက်ကြိုးပမ်းခဲ့သူဗိုလ်ကြီးဟောင်းနေမျိုးစဉ်ကအခုဆိုရင်အစိုးရကောင်ရလာပြီဖြစ်တဲ့အတွက်နိုင်ငံသားကောင်းတွေဖြစ်အောင်ကြိုးစားကြဖို့လိုအပ်တဲ့အကြောင်းပြောပါတယ
်ပြည်သူအစိုးရတရားဖြစ်ပြီးခေါင်းဆောင်ခေါင်းတွေကလူမနေရမှန်တဲ့လုပ်ပိုင်ခွင့်ကိုတရားဝင်ရပြီအဲ့တော့ခေါင်းဆောင်ခေါင်းတွေအလုပ်လုပ်တဲ့နောက်မှာကျွန်တော်တို့နိုင်ငံသားတွေအားလုံးဟာနောက်လိုက်ကောင်ပီပီသသနဲ့ကြရတာဝန်ကိုရောက်ရနေရကပီပီပြင်းပြင်းရဲရဲဝုံဝုံခြေပြွန်ကြဖို့ပဲလိုပါတယ်ပြည်သူအားလုံးရဲ့ပူးပေါင်းပါဝင်မှုမရဘူးဆိုရင်ဥဆောင်တဲ့အစိုးရဘလောက်မူဝါဒကောင်းတည်ဖြစ်စေအောင်မြင်နိုင်မှာမဟုတ်ပါဘူးဒါကြောင့်အစိုးရကောင်းတည်းရပြီကျွန်တော်နိုင်ငံသားအားလုံးကနိုင်ငံသားကောင်းတည်ဖြစ်ဖို့ပဲလိုတယ
် Generation U အဖွဲ့ဝင်ဥတင်ထွတ်ပိုင်ကအစိုးရသက်လက်ထက်မှာကြာရတာဝန်ကနေလှုပ်ဆောင်သွားမယ်လို့ပြောပါတယ်
2008အခြေခံဥပဒေကြီးကပြည်သူတွေကိုဖိနှိပ်နေလို့ဖြစ်တယ်အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့တောင်မှဖိနှိပ်ထားတဲ့ဥပဒေကြီးဖြစ်နေတယ်ဒီဥပဒေကိုပြင်ဆင်နိုင်ဖို့ကျွန်တော်တို့ပြည်သူတွေအားနဲ့တရတအားဥပမာဝင်ဖို့လိုတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းတော့ဒီချိန်ကဥတွေပြင်ဆင်နိုင်ဖို့ပြည်သူအားကိုတုံးပါကျွန်တော်တို့အမြဲတမ်းအသင့်ရှိနေပါမယ်လို့ပြောခဲ့ကြပါတယ
်မန္တလေးဥပိုလ်ထောင်ကလည်းအထက်ဘက်မှာပြည်ကြောင်းသားခေါင်းဆောင်တအူးဖြစ်သူကိုရဲရဲပိုင်မူမုံရွာဘက်မှာကျင်းနီတောင်စီမံကိန်းကိစ္စတွေဆောင်ရွက်ခဲ့တဲ့ကိုအောင်စိုးမုံရွာကျင်းထောင်ကစာရေးဆရာဦးထင်လင်းဦးပခုတ်ကူကျင်းထောင်မှာနေခဲ့ရတဲ့ Unity Channel ကအမှုဆောင်အယ်ဒီတာချုပ်နဲ့တရင်နောက်လေးဦးစတဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ခဲ့ပါတယ်ရင်ဆိုင်ထောင်မှာ electronic ဥပဒေနဲ့တရားစွပ်စွခံထားရတဲ့ကြပြားဆရာမောင်ဆောင်ခါနဲ့ချက်ဖာကြီးလိုစွပ်စွဲခံရတဲ့ကိုလာဖုံနှစ်ဦးကတော့လွတ်မြောက်လာခြင်းမရှိခဲ့ပါဘူးဒီနှစ်လွတ်ပြေးခဲ့တဲ့83ဦးမှာအများစုကပုံမှန်18တရားမဝင်စီတန်းလှည့်လည်မှုနိုင်ငံတော်ကြီးညိုပြက်စီမှု905ခါခွေပုံမှန်18မတရားအသင်းဆက်သွယ်မှုစတဲ့ပုံမှန်တွေနဲ့ထောင်ကျခံနေရတဲ့နိုင်ငံရေးကျင်းသားတွေများပါတယ်ခင်ဗျာ